နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့အလို့ရှိနေတဲ့အမျိုးသားရေးဝါဒီဦးဝီရသူအပေါ်တရားစွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့တရားလိုဖက်ကိုတရားရုံးကဒီကနေ့စတင်ကြားနာစစ်ဆေးခဲ့ပါတယ်။ဒီကနေ့တရားခွင်မှာတော့တရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကထွက်ဆိုသွားခဲ့တယ်လို့တက်တဲအထောက်အထားတချို့ကိုလည်းတင်ပြခဲ့တာပါ။အပြည့်အစုံကတော့ POA မြန်မာပိုင်းတင်ထောက်ကိုထက်အောင်ခန့်ကပြောပြထားပါတယ
်။ရန်ကုန်မြို့မဟာပန်နူးလာပန်းညံရှိမှာမေလ9ရက်နေ့ကဟောပြောခဲ့ရတဲ့ပတ်သက်ပြီးနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1/4ကာကြီးနဲ့တရားစွဲဆိုထားတဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးကတရားခွင်မှာထွက်ဆိုခဲ့တာပါ။ဦးရတကူတော့တရားရုံးမှာအမှုရင်ဆိုင်မှုရန်နှစ်ကြိမ်ထုတ်ခဲ့ပြီးမယ်မလာရောက်တဲ့အတွက်ရာဇဝတ်ကျင့်တုံးဥပဒေပုံမှန် 5-1 နဲ့အမှုဖွင့်ခဲ့ပြီးတရားရုံးလုပ်ငန်းတွေကိုဆက်လုပ်ခဲ့တာပါတရားခွင်မှာတော့တရားခံပြည့်ဖြစ်မဖြစ်အမိန့်ချမှတ်နိုင်တဲ့ရာဇဝတ်ကျင့်တုံးဥပဒေပုံမှန် 5-1 ကိုတရားသူကြီးကစတင်စစ်ဆေးခဲ့ပြီးတရားလိုဖြစ်တဲ့အနောက်ပိုင်းခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစံမင်းကထွက်ဆိုရမှာတရားစွဲဆိုဖို့တမရရုံးရဲ့ညွှန်ကြားတာရန်ကုန်တိုင်းစိုးရထက်စစ်ညွှန်ကြားတာတွေပြင်ဦးဝေရသူရဲ့ဟောပြောချက်ရုပ်သံဖိုင်နဲ့ CCTV မှတ်တမ်းတွေကိုလည်းတပ်သေးခံဖြစ်တင်သွင်းခဲ့ပါတယ်တရားသူကြီးအနေနဲ့တရားလိုဘက်ကိုစစ်ဆေးပြီးဦးဝေရသူကိုတရားခံပြည့်ဖြစ်တတ်မှတ်သင့်မသင့်ဆုံးဖြတ်သွားမှာဖြစ်ကြောင်းလည်းအနောက်ပိုင်းခရိုင်တရားရုံးကပြန်ကြားရေးတာဝန်ခံတရားသူကြီးဦးကြည်မင်းစုကပြောပါတယ
်သူ့ကိုလက်တော်ဖမ်းလို့မရတော့ဘူးအဲ့ခံလို့မရတော့မရတဲ့ကြောင့်ကျွန်တော်ထွေမှုဖွင့်လိုက်တယ်ထွေမှုဖွင့်ပြီးမှထွေမှုဖွင့်ပြီးမှအဲ့ထွေမှုဖွင့်တဲ့အခါကျွန်တော်မြင်တဲ့သတိစစ်ပြီးအဲ့မှာသူကတရားလိုဆုံးဖြတ်လိုက်တယ်အဲ့ဒါမလားအမှုပေါ်ပေါက်ရင်ကျွန်တော်တရားခံပြီးပြည်ကြည်ညာမပေါ်ပေါက်ဘူးလွတ်ပြိုင်မရှိတာပေါ့
အခုမှပြီးပြက်ပြီးမှတရားလိုဘက်ကတိုင်ကြားထားတဲ့နိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်1/4ကာကြီးကိုဆက်လက်စစ်ဆေးနိုင်မှာလည်းဖြစ်ပါတယ်။ဦးရည်သူကိုဖမ်းမမိတဲ့အတွက်နောက်ဆက်တွဲထပ်မံတရားစွဲဆိုခဲ့တဲ့ရာဇဝတ်ကျင့်ထုံးပုံမှန် 5-1 နဲ့ပတ်သက်လို့တရားလွတ်တော်ရှင်းနေဦးခင်မောင်မြေကအခုလိုရှင်းပြပါတယ
်။ 5-1 ကိုမဖွင့်ရင်ဒီမျက်ကွယ်စစ်ဆေးခွင့်မရှိဘူး။ရာဇဝတ်ကျင့်ထုံးဥပဒေပုံမှန် 5-12 ကာကြီးကထွက်ပြေးနေတဲ့တရားခံကြောင့်သူ့ကိုဖမ်းမမိလို့ဒီတေလိုဗျာတက်တွေကိုစစ်ဆေးရင်းနဲ့တေလိုဗျာတက်တွေဂျာကာလာတွေမှာပြေဆုံးသွားမှာတို့နောက်တကနေဝေးကိုပြောင်းရွှေ့သွားမှာတို့နောက်ဒီအထောက်အထားသမတ်စာရန်တက်တွေသတိခံနေအဲ့ဒါတွေတောက်ပြက်ကုန်မှာစိုးတဲ့အတွက်အမှုမြန်ဆောင်လို့ငါးတနည်းပြင်ထုံးရသူကဖွင့်ပြရတာတော့ငါးတနည်းကိုဒီတရားခံမြင့်ပညာတဲ့အမိန်ကိုမချသေးသေး၍ဒီမှုက124ကကြီးကစစ်လို့ကိုမရဘူးမျက်ကွယ်လည်းစစ်ခွင့်မရှိဘူးဒါကြောင့်ဒီ process ကတော့တကယ်ပြောရင်ဒီကိုယ်တူခပြေးတင်းချောင်သွားခြင်းကြောင့်ဒီအမှုကြီးဟိုရက်မသွားအောင်ပြီးတော့စင့်ကြမှုမရှိအောင်လို့ဆောင်ရွက်တဲ့ process ပါပဲ
။လာမယ့်ရွေးကြီးကတော့ဇွန်လ25ရက်နေ့ကိုချိန်ဆထားခဲ့ပြီးရဲတပ်ဖွဲ့နဲ့တာနာရေးဝန်ကြီးဌာနတာဝန်ရှိသူတွေပါဝင်တရားလိုပြတ်တက်တဲ့ကိုဦးကထွက်ဆိုဖို့လည်းတင်ပြထားပြီး၃ဦးကိုစစ်ဆေးမှာဖြစ်ပါတယ်။ဦးရတူနဲ့ထောက်ခံသူတွေကတော့ရဟန်းတစ်ပါးဖြစ်ဓမ္မဇက်နဲ့ရေးယူရမှာကိုအစိုးရတာဝန်ရှိသူတွေဘက်ကအာဏာဇက်နဲ့ရေးယူဖို့ကြိုးစားတာဟာတရားမျှတမှုမရှိဘူးဆိုပြီးတရားရုံးလုပ်ငန်းတွေကိုကန့်ကွက်ထားကြပါတယ်ခင်ဗျာ။